အမေရိကန်လွှတ်တော်မှာပြောကြားမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမိကွန်းကိုတက်ရောက်နားထောင်ဖို့သမ္မတအပါအဝင်လွှတ်တော်အမတ်အသီးသီးကသူတို့နဲ့သက်ဆိုင်ရာဧည့်သည်တော်တွေကိုဖိတ်ကြားလေးရှိပါတယ်။အဲ့ဒီထဲမှာလက်ရှိအောက်လွှတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်နယူးမက္ကဆီကိုပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်လည်းဖြစ်တဲ့ဘန်ရီလူကန်ရဲ့ကနေပြီးတော့ဒီနယူးမက္ကဆီကိုပြည်နယ်အယ်ဘာကွာရာမြို့ကဒုက္ခသည်ရေးဆောင်ရွက်နေတဲ့ဇိုမီတိုင်ရင်သာမွန်ဆန်ကိုလည်းသူ့ရဲ့ဧည့်သည်တော်အဖြစ်ရွေးချယ်ဖိတ်ကြားခဲ့ပါတယ်။အခုလိုသမ္မတထရန့်ရဲ့နိုင်ငံတော်ခြေပြမိကွန်းတက်ရောက်နားထောင်ဖို့ထူးထူးခြားခြားရွေးချယ်ဖိတ်ကြားခံရတာနဲ့ပတ်သက်ပြီးတော့မွန်ဆန်ကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
ကျွန်တော်အခုလုပ်နေတဲ့အလုပ်ကကျွန်တော် resettlement agency မဟုတ်လို့အဲ့ဒါကြောင့်ဖိတ်တာထင်တယ်။immigrants တွေကိုကူညီတဲ့ agency ကနေပြီးတော့အဲ့ဒီရုံးမှာမြန်မာနိုင်ငံသားဆိုလို့ကျွန်တော်တယောက်တည်းရှိရတယ်။ကျွန်တော်case management ပိုင်းမှာဘောနော်ကျွန်တော်အခုက lead case manager ပေါ့။ဆိုတော့လူတိရောက်လာတဲ့လူရဲ့နေစဉ်ဘယ်လိုပြောရမလဲမရောက်ခင်ကတည်းကဟာစပြီးတော့နေစဉ်ပုံမှန်လှူရှားနေရမယ်အဲ့လိုအစဆုံးကူညီပေးတာပေါ့နော်။
အခုဒီသမရမေကွန်းပြောကြမဲ့ပွဲမှာပေါ့နော်ကိုကဧည့်သည်တော်ဖြစ်တက်ရောက်ခွင့်ရတဲ့အဟာနဲ့ပတ်သက်ပြီးတော့ကိုကိုယ်တိုင်မပြောဖို့ရှိသလားဒီလိုတက်ရောက်ခွင့်ရတဲ့အပေါ်မှာရောဘယ်လိုထိရောက်မှုတွေရှိမယ်လို့မြင်ပါလဲရှင
်ကျွန်တော်ဒီညရဲ့ဒီ state of the union မှာတော့ကျွန်တော်ရောပြောခွင့်ပေးမယ်မထင်ဘူးဒါပေမဲ့ကျွန်တော်တခြားအမတ်တွေနဲ့ကိုယ်စားလှယ်တွေနဲ့အများကြီးသူတို့က schedule လုပ်ပေးထားတယ်မနေ့ဖြန်နဲ့တပတ်ခါဆိုအပြည့်လုပ်ပေးထားတယ်ဆိုတော့ကျွန်တော်ဒီပွဲမှာဟိုဖိတ်ကြားခံရတဲ့အတွက်ကိုအလွန်ပဲဝမ်းမြောက်မိတယ
်သူတို့အဲ့လိုဖိတ်ကြားတဲ့အခါမှာရောမွန်ဆန်ကိုဘယ်နေရာမှာထိုင်ရမလဲနောက်ကိုတက်ရောက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးသူတို့ဘယ်လိုများပြောပြထားသည်လဲရှင
်ကျွန်တော်လွတ်တော်အမတ်အနီးနားမှာထိုင်ရမယ်ထင်တာပဲကျွန်တော်ခေါ်အမတ်အတိအကျမသိသေးဘူးကျွန်တော်လက်မှတ်လည်းကျွန်တော်အခုမရသေးဘူးnational ရုံးကအကုန်လုံးစီစဉ်ပေးထားတယ
်ဆိုတော့ဒီမှာအခု Washington DC မှာဒီပွဲလာတဲ့ရင်းနဲ့တခြားဒီအမတ်တွေလွတ်တော်အမတ်တွေနဲ့လည်းတွေ့မယ်ဆိုပြီးတော့အဲ့ဒီတွေ့တဲ့အခါမှာရောကိုယ်အနေနဲ့ဘာတွေတင်ပြဖို့ရှိပါလဲရှင
်ကျွန်တော်တင်ပြဖို့ကကျွန်တော်ရဲ့မြန်မာနိုင်ငံအခြေအနေပေါ့နော်မြန်မာနိုင်ငံတခုတည်းသာမဟုတ်ဘဲနဲ့ဒီ immigrants တွေဒုက္ခတွေဒီ asylum တွေဘလို့အခက်အခဲကြုံရတယ်ပြီးတော့တချို့တွေကဒီ immigrants တွေကိုသူ American နိုင်ငံဝင်ပြီးတော့5မိနစ်တည်းရနဲ့ပြီးတဲ့ application လို့ထင်ကြတယ်ဒါကရှေးကြီးအများကြီးစူးစမ်းရတယ်အချိန်လေးအကုန်လုံး energy ပါမစိုးရင်းနေရတယ်ဆိုတဲ့ဟာကိုသူတို့ကိုသတင်းပေးချင်တယ
်အခုလက်ရှိသမ္မတ Trump အစိုးရရဲ့ဒီ immigrant တွေအထူးသဖြင့်ဒုက္ခသည်တွေရွှေ့ပြောင်းခြေချသူတွေပေါ်မှာထားတဲ့မူဝါဒနဲ့ပတ်သက်ပြီးတော့ကဘယ်လိုတင်ပြဖို့ရှိတယ်လဲနောက်ပြီးတော့အဲ့ပုံမှာဘယ်လိုမြင်လဲရှင
်ကျွန်တော်ကိုယ်ပိုင်အမြင်ပြောရရင်သမ္မတတမရမမဟုတ်ပါဘူးဒီလူတိုင်းอ่ะဗောနော်အထူးသဖြင့်တမရကိုယ်တိုင်อ่ะ refugee မဟုတ်တတ်တတ်မဟုတ်ဘဲနဲ့ဒီ immigrants တွေကိုအလောက်ထိချိုးချိုးနေနေဆက်ဆံဆရာမလို့လို့ကျွန်တော်အမြင်မိတယ်ဘာဖြစ်လို့လဲဆိုတော့အကောင်းဆုံးဒါရကပြရရင်တော့သူ့မိန်းမ the first lady ကိုယ်တိုင်อ่ะ immigrants ဖြစ်နေလို့ပဲ
ဆိုလိုတာတမရ Trump လက်ထက်မှာဒုက္ခသည်တွေရွှေ့ပြောင်းအခြေချသူတွေရဲ့အခြေအနေကပိုပြီးဆိုးရွားနေတဲ့အခြေအနေရှိနေတာဗောနော်
ဆိုးရွားတယ်လို့ပြောရမလားဘယ်လိုပြောရမလဲသူကပုံမှန်အားဖြင့်အရင်ကယာယီတင်ပြထားတာဘယ်လောက်လဲ9000ခွဲလားဒုက္ခတွေဘောနော်အဲ့လောက်ခေါ်ယူမယ်လို့ပြောထားတဲ့ဟာကို तू က3000အထိကိုချထားတယ်ဆိုတော့ဒီနံပါတ်တွေကိုရှော့ထားခြင်းအားဖြင့်လူတွေအသက်ပေါင်းများစွာကိုကယ်ဖို့ကိုနည်းနည်းရှုံးနေမလားနောက်ကျနေမလားပဲ
မုံဆန်ကိုရိုင်းဒီအမေရိကကိုရောက်လာပြီး9နှစ်အတွင်းမှာဒီဒုက္ခသည်တွေအရေးမှလည်းကိုကပြန်ပြီးတော့ကူညီဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီအတွေ့အကြုံကိုပြောပြပါအောင်ရှင
်ပထမအဆုံးဒီအလုပ်ကိုဘယ်လိုရခဲ့လဲဆိုတော့အထူးသဖြင့်ကျွန်တော်မြန်မာနိုင်ငံသားတွေကအလုပ်စူးစမ်းတယ်စေတနာအပြည့်နဲ့အလုပ်လုပ်တယ်အဲ့ဒါကိုအထက်ကလူကြီးတွေကမြင်ပြီးတော့သူတို့လူလိုနေတဲ့အချိန်မှာကိုကျွန်တော်ကို hire ဖြစ်တာပေါ့နော်အခုကကျွန်တော် promote လုပ်ပြီးတော့ lead case manager အထိကိုထားထားတယ်။နောက်တစ်ဆင့်ကျတော့ကျွန်တော်ဒီလူအလုပ်မျိုးလုပ်ချင်းအဖြစ်ကိုယ်တိုင်ကအရင်တော့ဝန်ဆောင်မှုတွေကိုလက်ခံတဲ့သူဖြစ်ပြီးတော့အခုကျွန်တော်ကိုယ်တိုင်ကဝန်ဆောင်မှုပေးနေတဲ့လူဖြစ်နေတော့အဲ့ဒါကိုတော်တော်လေးကိုကျွန်တော်ကိုယ်ယူမိတယ်။
အဲ့တော့ American ပြည်ထောင်စုကိုဒီဒုက္ခသည်ဖြစ်ရောက်လာတာဘယ်လောက်ကြာပြီလဲရှင်
။ကျွန်တော်ရောက်တာအခုက9နှစ်ရှိပြီ။ ကျွန်တော်မလေးရှားနဲ့ရောက်လာတာ
အခုလိုအမေရိကန်သမ္မတတွေရဲ့နိုင်ငံတော်အခြေပြမိကွန်းကိုတက်ရောက်နားထောင်ဖို့အထူးဧည့်သည်တော်တွေဖြစ်အရင်ကဖိတ်ကြားခံရသူတွေထဲမှာတော့သမ္မတဟောင်းအိုဘားမားလက်ထက်ကဟီဆိုဆူရှိကုမ္ပဏီပိုင်ရှင်ဟောင်းမြန်မာနွယ်ဘွားဦးဖိလစ်မောင်တခါရခိုင်တိုင်းရင်းသူမက်နွယ်ဦးတို့ပါဝင်ခဲ့ပါတယ်ရှင်